ICJ နိုင်ငံကြတရားရုံးမှာမနေ့ပတုံးနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လျှောက်လှဲချက်တွေဟာ ICJ တရားသူကြီးတွေလက်ခံစင်စစ်ဆုံးဖြတ်မဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးအရေးပေါ်ကြားဖြတ်စီမံဆောင်ရွက်ချက်များ Provisional Measures တွေချမှတ်ပေးဖို့ဆိုတဲ့ဂမ်ဘီယာရဲ့တောင်းဆိုချက်ကိုခုခံခြေပနိုင်ခြင်းမရှိခဲ့ကြောင်း American ပေါ်ပေါက်ကတူကသုံးသပ်ပါတယ်။တောင်းဆန်းစုကြည်ဘက်ကတရားရုံးမှာခုခံလျှောက်လှဲခဲ့တဲ့အချက်တွေနဲ့ပတ်သက်လို့အမှုကိုလေ့လာဆောင်ကြည့်နေတဲ့ George Washington တက္ကသိုလ်ကမြမအရေးလေ့လာသူနိုင်ငံရေးရဲ့ပေါ်ပေါက်က Christina Fink ကိုမအင်ဂျင်နီယာဆက်သွယ်မေးမယ့်အရာမှာသူကအခုလိုစပြောပါတယ်ခင်ဗျာ။
Well, Aung San Suu Kyi's main claim was that the Tamada and the civilian government are making efforts to investigate any war crimes. The
Tamada and the civilian government are making efforts to investigate any war crimes. The Tamada and the civilian government are making efforts to investigate any war crimes. The Tamada and the civilian government are making efforts to investigate any war crimes.ဒါကြောင့်တကယ်လို့များလူမျိုးတုံးတက်ပြတ်မှုတွေရှိခဲ့ရင်တက်မတော်နဲ့အယတ္တအစိုးရအနေနဲ့ဒီလိုလူရဲ့မျိုးတွေကိုပြုလုပ်မှာမဟုတ်ဘူးလို့တုံ့ပြန်ခြေပါခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့ကျွန်မမြင်တာကစစ်ရာဇဝတ်ကျူးလွန်မှုနဲ့လူမျိုးတုံးတက်ပြတ်မှုဆွဆွဲချက်တွေမြန်မာနိုင်ငံထဲမှာကျန်းရှိနေသေးတဲ့ရိုဟင်ဂျာတွေရဲ့စိုးဝါးလာတဲ့အခြေအနေတွေကိုဖြေရှင်းဖို့တက်မတော်နဲ့အယတ္တအစိုးရဘက်ကစီမံဆောင်ရွက်မှုအနည်းငယ်စတင်နေတာကိုလက်ခံနိုင်တယ်ဆိုပေမဲ့ရိုဟင်ဂျာအယက်သားတွေအပေါ်မှာကျူးလွန်ခဲ့တဲ့ကြီးမားပြင်းထန်လာတဲ့နှိပ်စက်ညှဉ်းပန်းမှုအတိုင်းအတာပမာဏကိုဖြေရှင်းမှုအတွက်တော့လုံလောက်မှုမရှိပါဘူး။ဥပမာအိမ်ထဲမှာကလေးတွေကိုပိတ်လောင်ပြီးတော့မီးရှို့ခဲ့တဲ့ဖြစ်ရပ်တွေအတွက်တရားမျှတမှုဆိုတာဘာလဲ။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာအတိုင်းဝိုင်းတွေအတွက်လူမဆန်တဲ့ဖြစ်ရပ်တွေရင်ဆိုင်နေရတဲ့အခြေအနေတွေကိုဒေါအောင်ဆန်းစုကြည်တိတိကျကျရှင်းရှင်းလင်းလင်းဖြေရှင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူး။နှစ်ပေါင်း9နှစ်ကြာမြင့်ပြီးတဲ့အချိန်မှာတော့တန်ဆူးကျိုးတွေနဲ့ဝိုင်းရံထားတဲ့ပြည်ရင်းကအတင်းအဓမ္မနေရွှေပြောင်းနေထိုင်သူတွေနေတဲ့စခန်းတွေမှာလူတွေအများကြီးကိုပိတ်လောင်ထားပြီးတော့အသက်မွေးဝမ်းကြောင်းခွင့်မပေးတာပညာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုဘာကြောင့်မပေးတာလဲ။ဒေါအောင်ဆန်းစုကြည်ရှောက်လဲချက်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့ကင်တွယ်မှုတွေနဲ့ပတ်သက်လို့သူ့ဘက်ကဒိုက်ရိုက်စစ်တပ်ကတာဝန်ရှိသူတွေနဲ့ပြောဆိုမှုတချို့ရှိခဲ့တာစစ်ရာဇဝတ်မှုတွေနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံခြေခံဥပဒေအရအယက်သားဆိုရကအပြစ်ပေးအရေးယူလို့မရပဲစစ်ဘက်ဆိုင်ရာဘက်ကပဲတရားစီရင်ပိုင်ခွင့်ရှိတာတွေကိုပြောသွားတဲ့နေရာမှာစစ်တပ်ကလုံဆောင်ချက်တွေနဲ့ပတ်သက်ရင်သူ့ဘက်ကအကန့်အသတ်တချို့ရှိတယ်ဆိုတဲ့သဘောမျိုးပြောသွားတာပါ။ဒါပေမဲ့မြန်မာစစ်တပ်ရဲ့ပြောခွင့်အရကမနေ့က VOA ကိုပြောတဲ့အထက်မှာတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ရင်အစိုးရရဲ့ညွှန်ကြားမှုအောက်မှာသူတို့ဆောင်ရွက်ခဲ့တာသာဖြစ်တယ်လို့ပြောပါတယ်။ဒီပေါ်မှာပမောက္ခဆင်ရဲ့အမြင်ဘယ်လိုရှိပါလဲရှင့်။
Well, Aung San Suu Kyi authorized a military response to the RSA attack.
အစိုးရတိုက်ခိုက်မှုကိုနှိမ်နင်းဖို့အတွက်စစ်တပ်ကိုဒေါအောင်ဆန်းစုကြည်ကခွင့်ပြုမိန့်ပေးခဲ့ဆိုပေမဲ့အယက်သားတွေအပေါ်မှာစစ်တပ်ဘက်ကစစ်ရာဇဝတ်ကျူးလွန်ဖို့အထီတော်သူ့အနေနဲ့ပြောခဲ့တာမဟုတ်ပါဘူး။ဒါကြောင့်စစ်တပ်ရဲ့တာဝန်ကပဋိပက္ခမှာအဓိကပါနေတဲ့သူတွေကဘယ်သူတွေလဲ။ဥပဒေနဲ့အညီဘလို့ဖြည့်ရှင်းနိုင်မလဲစတဲ့ကြဲကြဲပြန့်ပြန့်အများကလက်ခံထားတဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာဆောင်ရွက်ဖို့ဖြစ်ပါတယ်။ အဲ့တော့မနေ့ကမြန်မာဘက်ကခုခံခြေပလျှောက်လဲချက်ပြီးသွားတဲ့နေရာမှာဒေါအောင်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်ပြန်ပြီးတော့ခုခံခြေပနိုင်ခဲ့တယ်လို့မြင်ပါလားရှင
့် You know I think that the argument that the Myanmar side is trying to make is please understand us and let
မြန်မာဘက်ကစူးစမ်းပြီးခုခံခြေပနေရကသူတို့အခြေအနေကိုနားလည်ပေးဖို့အလွန်ကြီးမားတဲ့ပြစ်မှုကျူးလွန်မှုတွေကိုဓာတ်ရိုက်ထိတ်တဲ့ကင်တွဲတာအထက်နိုင်ငံတွင်းမှာပဲကိုဖါသာကိုဖြည့်ရှင်းခွင့်ပေးဖို့အစရည်ဖြစ်ပါတယ်။ဒါကြောင့်အခုတရားရုံးကစစ်ဆေးကြားနာတဲ့ကိစ္စမှာဒေါအောင်ဆန်းစုကြည်လျှောက်လဲချက်ကတစ်ဖက်ကတင်ပြလျှောက်လဲခြင်းနဲ့ကွဲလွဲနေပါတယ်။ဂမ်ဘီယာဘက်ကပြောတာကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်။ဒေါအောင်ဆန်းစုကြည်ပြောနေတာကကိုဖါသာကိုကင်တွယ်ဖြည့်ရှင်းဖို့ပြုဖို့တုံ့ပြန်ပြောဆိုခဲ့တယ်။ဒါပေမဲ့အခုကြားနာပွဲမှာပြောနေတာကလူမျိုးတုံးတပ်ဖြတ်မှုဟုတ်မဟုတ်ဆိုတဲ့အချက်မဟုတ်ပါဘူး။ရိုဟင်ဂျာအတိုင်းဝိုင်းကိုအကာအကွယ်ပေးဖို့မြန်မာပေါ်အသေးချာဘယ်လိုစီရင်ကိုင်တွယ်မလဲအနာဂတ်တရားစီရင်မှုအတွက်အထောက်အထားတွေကိုခိုင်မာအောင်ဘယ်လိုစုဆောင်းနိုင်မလဲစတာတွေဖြစ်ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့လျှောက်လဲချက်ထဲမှာမြန်မာအစိုးရအနေနဲ့ဒီအချက်တွေကိုလက်ခံခြင်းရှိမရှိဆိုတာကိုတော့တုံ့ပြန်ပြောဆိုခဲ့တာမရှိပါဘူးဒီကနေ့ ICJ တရားရုံးမှာတော့ဂမ်ဘီယာနဲ့မြန်မာဘက်ကနေနှစ်ဖက်အပြန်အလှန်လျှောက်လဲချက်တွေကိုနှုတ်နဲ့အပြည့်အသတ်တင်သွင်းမှာဖြစ်ပါတယ်ရှင်